တူရကီနိုင်ငံအစ္စတန်ဘူမြို့တော်ကနှစ်သက်ကူညာဆင်းရဲသူတွေနဲ့ပြည်နေတဲ့ night club တစ်ခုမှာဒီကနေ့တနင်္ဂနွေနေ့မနေ့အစောပိုင်းတိုက်ခိုက်ခံရပြီး39ဦးသေဆုံးတယ်လို့ပြည်ထောင်ဝင်ကြီးဆူလီမန်စွိုင်လူးကပြောပါတယ်။တနတ်သမားကတော့အာဏာပိုင်တွေရှာဖွေနေစေဖြစ်ပါတယ်။သေဆုံးသူတွေထဲမှာနိုင်ငံသား16ဦးတူရကီနိုင်ငံသား9ဦးပါဝင်ပြီးနောက်ထပ်သေဆုံးသူ18ဦးကတော့ဘသူဘဲဝါတွေဖြစ်တယ်ဆိုတာမစစ်ဆေးရသေးတဲ့အကြောင်းလည်းပြည်ထောင်ဝင်ကြီးကပြောပါတယ်။သေဆုံးသူတွေထဲမှာရဲတပ်ဖွဲ့ဝင်တဦးလည်းပါဝင်ပါတယ်။ဒဏ်ရာရသူ69ဦးဆေးရုံတင်ထားရတာမှာ4ဦးကဒဏ်ရာပြင်းထန်ပြီး2ဦးကတော့အတော်လေးဆုံးရရတဲ့အနေအထားရှိတယ်လို့လည်းပြည်ထောင်ဝင်ကြီးကပြောပါတယ်။တနတ်သမား2ဦးတဲ့တိုက်ခိုက်မှုဖြစ်တယ်လို့ပြည်ထောင်ဝင်ကြီးနဲ့အစ္စတန်ဘူအုပ်ချုပ်ရေးမှူးတို့ကပြောပါတယ်။တိုက်ခိုက်မှုကဘယ်သူလက်ချက်ဆိုတာမသိရသေးတယ်လို့ဘယ်အဖွဲ့ကမှထုတ်ဖော်ပြောဆိုထားတာမရှိသေးပါဘူး။တနတ်သမားဖေမှာရှိနေတယ်ဆိုတာကိုရှင်းရှင်းလင်းလင်းမသိရသေးတယ်လို့ရှာဖွေနေစေဖြစ်ပါတယ်လို့ပြည်ထောင်ဝင်ကြီးစွိုင်လူးကပြောထားပါတယ်။အစ္စတန်ဘူးက night club ကိုတိုက်ခိုက်ခဲ့တဲ့တနတ်သမားကတူရကီနိုင်ငံတွင်းမငြိမ်မသက်အခြေအနေတွေကိုဖန်တီးချင်နေတာဖြစ်တယ်။ဒါပေမဲ့သူမအောင်မြင်ဘူးလို့တူရကီသမ္မတကပြောဆိုလိုက်ပါတယ်။အစ္စတန်ဘူးမြို့လူကုန်တိုက်ရက်ွယ်အောက်တက်ခွာရက်ကတိုက်ခိုက်ခဲ့ရတဲ့ Rainer Club ဟာဆိုရင်ထင်ရှားကြွကြသူတွေနဲ့နိုင်ငံသားတွေကြားရေပန်းစားတဲ့ club တစ်ခုဖြစ်ပါတယ်။